လာပါခင်ဗျာ2024ခုနှစ်ဩဂတ်လ29ရက်ဂျာတာပရီနီညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီလူကပါဒီနေ့ညပိုင်းအစည်းအဝေးမှာတမတ်ဈေးထက်ပိုရောက်တဲ့စံကုန်တွေအချို့ဖန်ဆီးခံရတဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာသတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာမြန်မာအရေးအပါဝင်မြောက်ကိုရီးယားနဲ့အရှေ့လယ်ပိုင်းအရေးတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝန်ယီကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ဘူရောကဩဂတ်လ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်2016ခုနှစ်မှာနိုင်ငံတော်လုံခြုံရေးအကြံပေးတာဝန်ယူခြင်းကစလို့ဂျိတ်ဆူလီဗန်တရုတ်နိုင်ငံကိုပထမဆုံးချိန်တွားရောက်တဲ့ခီးစဉ်မှာတရုတ်နိုင်ငံသားဝန်ကြီးနဲ့ဩဂတ်လ29နဲ့28ရက်နေ့တွေမှာတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံချိန်မှာနိုင်ငံရေးရာဒေသဆိုင်ရာနဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုပုံမှန်လင်းလင်းထိထိရောက်ရောက်နဲ့အပြုသဘောဆောင်ဆွေးနွေးခဲ့တယ်လို့လည်းသမရအိမ်ပြူတော်ကြေညာချက်မှာပါရှိပါတယ်ခင်ဗျာ။ကချင်ပြည်နယ်ပူတာအိုခရိုင်အတွင်းကမြို့နယ်တွေမှာစေဝါစားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေပြက်လက်နေတာ6လနီးပါးရှိလာပြီလို့ဒေသခံတွေကပြောပါတယ်။ကော်မတီတွေပို့ဆောင်ရာမှာအဓိကအသုံးပြုနေတဲ့ပူတာအိုမြကြီးနားပြည်အောင်စုလမ်းမဟာတိုက်ပွဲတွေအပြင်မိုးတွင်းကာလရေတိုက်စားမှုကြောင့်လမ်းပိုင်းအချို့ပျက်စီးသွားတာကြောင့်ကွန်မတီတွေမတင်ပို့နိုင်ပဲပြက်လက်ကုန်တာလို့အမီအဖော်လိုတဲ့ပူတာအိုဒေသခံတူက RFA ကိုပြောပါတယ်။ပူတာအိုမြို့ပေါ်မှာစံချမ်းတဲ့အိတ်ကိုလည်းငွေကျပ်9သိန်းကျော်အထိပေးနေရပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကဆွန်ပရာဘိုမြို့ကို KIA နဲ့ပူပေါင်းအဖွဲ့ကထိုးစစ်ဆင်နေချိန်အတွင်းပြည်တော်စုလမ်းမကိုပိတ်ခဲ့တယ်လို့အခုနှစ်ဇူလိုင်လစမ်းပိုင်းကစပြီးရေကြီးပြီးတော့လမ်းပိုင်းပျက်စီးသွားတာကြောင့်ဩဂတ်လအထိကုန်တင်ပို့မှုထပ်မံရပ်ဆိုင်းသွားတာပါ။ပူတာအိုခရိုင်မှာပူတာအိုဆွန်ပရာဘွန်နောင်မော်မချမ်းဘော်ခေါလံဘူးစတဲ့မြို့နယ်၅ခုရှိပြီးအဲ့ဒီဒေသတွေအတွက်ကွန်မစီတွေကိုမြေကြီးနားမြို့ကနေအဓိကတင်ပို့နေတာဖြစ်ပါတယ်ခင်ဗျာရန်ကုန်တိုင်းတွင်းကကြီးမြနိုင်အလုံးတန်လျင်အင်းစိန်မြောက်ကလာတာဂီတာဒေါ်ပုံနဲ့ဒဂုံမြို့တစ်တောင်ပိုင်းတို့မှာဩဂတ်လ25ရက်နေ့ကနေ29ရက်နေ့အထိ5ရက်အတွင်းအသက်19နှစ်ကနေ30ကျော်အတွင်းရှိတဲ့လူငယ်30နီးပါးဖမ်းဆီးခံရတယ်လို့မြို့ကန်တွေကပြောပါတယ်အများစုဟာကားမတိုင်တွေနဲ့ရက်ကွက်လမ်းတွေမှာညာဘက်ဖမ်းဆီးခံလိုက်ရတာပါအလုံမြို့နယ်မှာနေထိုင်တဲ့အမျိုးဖော်လိုတဲ့ဒေသခံတဦးကတော့ဩဂတ်လ29ရက်နေ့ကလူငယ်3ဦးကိုစင်မင်းစေးအရှိမစစ်ကောင်စီတပ်တွေဖမ်းဆီးသွားတယ်လို့ပြောပါတယ်အလားတူပဲမန္တလေးတိုင်းတတဦးနဲ့ပြည်ကြီးတခွန်မြို့ပေါ်ရက်ကွက်တွေမှာဩဂတ်လ29နဲ့28ရက်နှစ်ရက်အတွင်းလူငယ်20ခန့်စစ်မှုထမ်းဖို့အကြောင်းပြချက်နဲ့ဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာပြည်ထောင်နိုင်ငံထုတ် ATR လေးရင်အနည်းဆုံး10စီးကိုစစ်ကောင်စီက2013ခုနှစ်ကစတင်ပြီးဝယ်ယူအသုံးပြုနေတယ်လို့ Justice for Myanmar ကဩဂတ်လ29ရက်နေ့ဒီကနေ့မှာထုတ်ပေါ်ပြောဆိုလိုက်ပါတယ်။ဒီလေးရင်တွေကိုစစ်ကောင်စီကစစ်တီနဲ့စစ်လက်နက်သေဆောင်ရေးဝေဟင်ထောက်လန်းရေးနဲ့ကင်းတောက်လုပ်ငန်းတွေမှာအသုံးပြုနေတယ်လို့ဆိုပါတယ်။ဒီလေးရင်တွေဝယ်ယူဖို့ဥရောပနဲ့ပြည်တွင်းကကုမ္ပဏီအချို့ကကူညီပေးခဲ့တာပါ။ပြည်တွင်းကုမ္ပဏီတွေကအဲ့ဒီလေးရင်တွေကိုဝယ်ယူရမှာအမိခံပေးတာပွဲစားပြုလုပ်တာနဲ့တဆင့်ပြန်လဲငှားရမ်းလုပ်ကင်ပြီးစစ်ကောင်စီအတွက်ဝင်ငွေရရှိစေတာစတဲ့ပံ့ပိုးကူညီမှုတွေဆောင်ရွက်ပေးခဲ့တယ်လို့ GFM ကဖော်ပြထားပါတယ်ခင်ဗျာ။စကိုင်းတိုင်းကလေးမြို့နယ်စော်ဝါရေရှင်ရွာမှာရှိတဲ့ NUG လက်အောက်ခံစေကန်းကိုဩဂတ်လ29ရက်နေ့မှာစစ်ကောင်စီတပ်ကလေကြောင်းနဲ့ဘုံကျဲခဲ့တာကြောင့်ကာကွယ်တပ်ဖွဲ့ဝင်တဦးသေဆုံးပြီးဒေသခံ၄ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့ကလေးမြို့ကန်တွေက RFA ကိုပြောပါတယ်။လက်တလောတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပေါင်900ဘုံတလုံးကျဲချခဲ့တာလို့ဆိုပါရတယ်။အဲ့ဒီစေကန်းဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေဖွင့်ထားတဲ့စေကန်းဖြစ်ပေမဲ့ဒေသခံတွေအတွက်စေဝါနဲ့စေကူတမှုတွေကိုကာကွယ်တပ်တွေကစီစဉ်ကူတာပေးနေတာလို့အမီယံဖော်လိုတဲ့ဒေသခံတူက RFA ကိုပြောပါရတယ်။ဧပြီလကလည်းကလီးမြွန်းနဲ့စော်ဘွားရေရှင်ရွာကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဘုံကျဲခဲ့တာကြောင့်ဒေသခံ2ဦးသေဆုံးပြီး3ဦးထဏ်ရရှိခဲ့ပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်တတ်မှတ်ထားတဲ့စံဈေးနှုန်းတွေအတိုင်းမရောင်းတဲ့စံကုန်တွေ10ဦးထက်မနည်းကိုစစ်ကောင်စီကဩဂတ်လ29ရက်နေ့ကဖမ်းဆီးလိုက်ပါတယ်ပြည်တွင်းမှာစံဈေးနှုန်းတွေအစမတန်မြင့်တက်လာပြီးတဲ့နောက်ဖမ်းဆီးအရေးယူမှုတွေဇက်တိုက်ရှိလာတာပါဒီသတင်းအပြည့်အစုံကိုမရင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ
စစ်ကောင်စီကတတ်မှတ်ထားတဲ့လာအလိုက်ရင်းညွှန်းဆန်စင်းုံတိုင်မယောင်နဲ့စံကုန်တဲ့၁၀ရောက်ထက်မနည်းကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့စံကုန်တွေက RFA ကိုပြောပါရတယ်။အခုလ29ရက်နေ့ကရန်ကုန်မြို့ဝါဒန်ဆန်စပါးကုန်စည်တိုင်အနီးမှာဆန်အယောင်းဝယ်လုပ်နေတဲ့ကုန်တွေနဲ့ပွဲစား၁၀ရောက်အပြင်ဘေးနောက်ဆန်ပွဲရုံဘက်မှာလည်းဖမ်းဆီးခံရတာတွေရှိတယ်လို့ဆိုပါရတယ်။ဝါဒန်ကုန်စည်တိုင်အပြင်ဘက်မှာအယောင်းဝယ်လုပ်နေတဲ့အချိန်ဖမ်းခံရတာလို့လုံခြုံရေးအရအမည်မဖော်လိုတဲ့စံကုန်တွေတယောက်က RFA ကိုပြောပါရတယ်။
ဝါရန်လည်းတော့ဆိုင်နဲ့ဝင်ဖမ်းတာမဟုတ်ဘူးအပြင်မှာရောင်းဝယ်လုပ်တာဝါရန်ကမှဖမ်းတာမဟုတ်ဘူးအပြင်မှာလိုက်ပြီးတော့ဟိုလက်ပိဆိုင်ထိုင်သမီးကျော်ဆိုင်ထိုင်ပြီးတော့လုပ်တာလေအဲ့မှာဘာကောင်ညာဘာဝမ်းမတည်ရဲနဲ့ရောင်းညာချကြတာအဲ့လိုကြားတာနောက်တစ်ခုကဝင်းဆောင်ကလည်းဆွဲရကြားဝင်းဆောင်ကအခုစုံလန်းတယ်
ရန်ကုန်မြို့မှာဆန်အယောင်းဝယ်အတွက်ဝါရန်ဆန်စပါးကုန်စည်တိုင်နဲ့ဘရင်နောင်ဆန်စပါးကုန်စည်တိုင်တွေမှာပဲတရဝင်းအယောင်းဝယ်လုပ်ရတယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီကုန်စည်တိုင်တွေမှာစစ်ကောင်စီတပ်မတ်စည်းနဲ့အယောင်းဝယ်လုပ်ရတာကြောင့်ပြင်ပမှာဆန်အယောင်းဝယ်လုပ်လာကြတယ်လို့စံကုန်တွေကပြောပါတယ်။ပြင်ပမှာစစ်ကောင်စီတပ်မတ်စည်းတဲ့ဆန်အမျိုးအစားအလိုက်တအိတ်ကိုငွေကျပ်1000ခွဲကနေ3000အထိဈေးနှုန်းမြင့်ပြီးတော့အယောင်းဝယ်လုပ်ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံစံစပါအတင်းချုပ်ရဲ့ဥက္ကဋ္ဌဦးရဲမင်းအောင်ကတော့ရည်ညွှန်းစည်းနဲ့မရောက်တဲ့သူတွေကိုအရေးယူဖို့လုပ်နေတာတွေရှိတယ်လို့ RFA ကိုပြောပါတယ်
။ဒီရည်ညွှန်းစည်းနဲ့မရောက်ဘူးဆိုရင်သူကအရေးယူတာလုပ်နေရဆိုလေ။အဲ့ဒီကိစ္စဖြစ်မလား။အမို့အခြားပါကိစ္စဖြစ်မလဲ။ကိုယ်သိတာတော့ CEO ရောဆန်ရောရောင်းတဲ့လူတွေက C နဲ့ပတ်သက်ပြီးတော့တော့တရားစွဲထားတော့သိတယ
်။အခုစံကုန်တွေရည်နဲ့ပွဲစားတွေဖန်ဆီးခံရတဲ့အရှင်တွေကိုသူကဖြေကြားတာမရှိပါဘူး။စစ်ကောင်စီတပ်မတ်စည်းနှုံးတွေကကုန်တွေရည်အတွက်အရင်မရတဲ့အပြင်ဆုံးရှုံးမှုတွေရှိလာတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ရန်ကုန်မြို့ကစံလုပ်ငန်းရှင်တယောက်က RFA ကိုပြောပါတယ်။
ဒီကမှဖြစ်နေတဲ့ဥစ္စာကညစီတန်းရောင်းလို့ရတဲ့စံတွေမရှိဘူးရှိတယ်။ဒါပေမဲ့ဖြေဖို့ပေါ်စမ်းဆိုရင်ကျွန်တော်တို့ရင်းညွှန်းလေးနဲ့ဝယ်လို့မရအောင်နော်ဒီဘောဆန်အဖြစ်ကဲ့ဒီတော့သိန်း9000ဝန်းကျင်လောက်ရှိတယ်အနည်းဆုံးနောက်တစ်ခုကဒီဘောဆန်ကလူတလောက်ဝယ်လို့မရအောင်နော်အစိုးရကရောင်းပြထားတယ်ဆိုပြီးတော့လက်သိသူရောင်းဝယ်ပဲဖြစ်နေလားအဲ့တော့ရင်းညွှန်းလေးတိုင်းရောင်းမှရမယ်ဆိုရင်တော့မဖြစ်ဘူးအကုန်လုံးဖမ်းမှရမယ်ဆန်အရေးပေးဖို့လိုက်ပြီးတော့1000ဝန်းကျင်နဲ့3000ကျားရှုံးခံပြီးရောင်းမှရမယ်
ဒါကြောင့်အခုလိုပြင်ပမှာအယောင်းဝယ်တွေလုပ်ပြီးတော့ဖန်ဆီးခံရတာဖြစ်တယ်လို့သူကဆိုပါတယ်။စံကုန်တွေနဲ့ပွဲစားတွေဖန်ဆီးခံရတဲ့အကြောင်းအတိအကျသိရဖို့အတွက်စစ်ကောင်စီရဲ့ရန်ကုန်တိုင်းပြောခွင့်ရသူလူမှုရေးဝန်ကြီးဦးထေအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။ပြီးခဲ့တဲ့ဇူလိုင်လတုန်းကတပ်မတ်ဆန်ဈေးနှုန်းတွေထပ်ပို့ပြီးတော့အမျက်တင်ရောင်းချလို့ဆိုပြီးဆန်စပါးလုပ်ငန်းရှင်9ယောက်နဲ့ Aeron Orange ဈေးဝယ်စင်တာဒါရိုက်တာဖြစ်သူဂျပန်နိုင်ငံသား Mr. Kasumatsu Hiroshi အပါအဝင်4ယောက်စုစုပေါင်း11ယောက်ကိုဖမ်းဆီးအရေးယူခဲ့ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတစပို့များလာတဲ့ကချင်ပြည်နယ်ကတရားမဝင်ရွှေတူးဖော်မှုတွေဟာအခုနောက်ပိုင်းပြည်သူတွေရဲ့လင်မျိုးတွေအထိပါကျူးကျော်တူးဖော်လာတယ်လို့ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်။ဒီအကြောင်းကိုမတ်တရီမင်းစင်ကတင်ပြပါလိမ့်မယ်ခင်ဗျာ
။ကချင်ပြည်နယ်မှာအရင်ကမြေလွတ်မြေရိုင်းတွေမှာသာအဓိကရွှေတူးဖော်ကြပြီးမဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတရားမဝင်ရွှေတူးဖော်တာတွေဟာဒေသခံတွေရဲ့လယ်မြေ၊ဥယျာဉ်မြေနဲ့စိုက်ပျိုးမြေတွေအထိတိုးချဲ့တူးဖော်လာကြတယ်လို့ဒေသခံတွေကပြောကြပါတယ်။ဒေသခံတွေပြောပြချက်အရပူတာအိုမချမ်းပေါ်စွန်ပရာဘွန်တနိုင်းရှင်ပွေရမြို့နယ်ကွယ်မိုးညင်းချီဖွေရွှေကူဝိုင်းမော်နယ်မြေကြီးနားစတဲ့မြို့နယ်တွေမှာအဓိကတူးဖော်ကြတာဖြစ်ပါတယ်။မိုးညင်းမြို့နယ်အင်းတော်ကြီးတဝိုက်မှာဆိုရင်အရင်ကထက်ဆယ်ရန်တရားတွေပို့သုံးပြီးတော့ရွှေထွက်တဲ့လယ်မြေတွေထိတူးဖော်နေကြတယ်လို့လုံခြုံရေးအရအမြင်ဖော်လို့တဲ့ဒေသခံတဦးကပြောပါတယ
်။ဒီကတော့ပုံကံခွန်ရှိရမရှိရကျွန်တော်ဒီကိုယ်တက်ပြည့်ပြောရမယ်။ဆရာဒီရှိသားဖြစ်ဆိုပြီးတကယ်အချင်းရာပြည်တွေမှာပြုမဖြစ်လာတာအရင်ကပြည်လက်ပြည်ရဲ့မှာတော့တော်တော်များတယ်။ဒါမှအခုဖြစ်လာတဲ့ရာအချင်းနာမှာတော့ပြည်များလာဟုတ်တယ
်။ပုံမှန်ဆိုရင်ရွှေလောက်ွက်တစ်ခုမှာဆယ်ရန်တရားနှစ်စီးလောက်ပဲသုံးပေမဲ့အခုက၅စီးလောက်အထိသုံးပြီးတော့မြ мян ဆန်ဆန်တူးဖော်နေကြတယ်လို့ဆိုပါတယ်။လုံခြုံရေးအရာအမည်မဖော်လိုတဲ့မြေကြီးနားဒေသခံတဦးကလည်းမြစ်ဆုံတဲ့ AR မြေပေးတစ်လျှောက်မှာလည်းအထိန်အကွတ်မဲ့ရွှေတူးဖော်နေကြတယ်လို့ပြောပါတယ
်။
မြစ်ဆုံမှာလည်းဒီလိုပါပဲအများကြီးပဲအခုကထိန်းချုပ်လို့တော့မနိုင်တော့ဘူး။ဘယ်သူမှလည်းတာကိုအေးအေးယူတဲ့သူလည်းမရှိတော့ဘူး။ဂျားကာလာဆိုတော့နော်ကျမတို့ပြည်သူတွေလည်းဘယ်သူကိုတိုင်ရမလဲဘယ်သူကိုတိုင်မင်ရမလဲဘယ်သူကိုပြောရမလဲဂျားကာလာဆိုတော့ဘယ်သူကိုမှအားကိုးမဲ့လူမရှိတော့ဘူး။
စက်သုံးစီပြက်လက်နေတဲ့ပူတာအိုခရိုင်မချမ်းဘောမြို့နယ်မှာလဲစိုက်ခင်းတွေအနည်းအထိရွှေတူးပေါ်နေကြတယ်လို့ဒေသခံတဦးကပြောပါရယ်အလားတူခရိုင်ကိုထိန်းချုပ်ထားတဲ့အင်ဂျန်ရံမြို့နယ်မှာဆိုရင်လဲလမ်းဘေးတွေအထိရွှေတူးပေါ်နေကြတယ်လို့ဒေသခံတွေကပြောပါရယ်ခရိုင်ကိုသတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒေသခံတွေနဲ့ညှိနှိုင်းပြီးမှရွှေတူးပေါ်ခွင့်ပေးထားတာဖြစ်တယ်လို့ပြောပါရယ
်အဲကျွန်တော်တို့ကတော့မိုးပေါ်လစီချမှတ်ထားတဲ့အတိုင်းပဲဖြစ်ပါတယ်အခုမှတော့ဒီရွှေတူဖို့မယ်ရွှေမော်လုပ်မယ်ဆိုလို့ရှင်တော့အဓိကတော့ပြည်သူလူထုနဲ့ညှိနှိုင်းရမှာဖြစ်ပါတယ်ပြည်သူတို့ရဲ့နေမီတီရှာနေမထီအောင်ပေါ့နော်နောက်ကျွန်တော်တို့အရေးကြီးတဲ့နေရာတွေကိုမထီဖို့ပေါ့အရေးကြီးတာပေါ့အဲအဲ့ဒါကြောင့်ပြည်သူလူထုနဲ့ဒေတာခါနေတဲ့ညှိပြီးမှလွတ်တဲ့နေရာမှာပဲကျွန်တော်တို့ရွှေမော်တွေဖွင့်တာရွှေတူတာတွေကိုလုပ်တာပေါ့
ကချင်ပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးနောက်တရားမဝင်ရွှေတူဖော်တာတွေမကပဲကြောက်စိမ့်မြေရှားနဲ့တစ်ထုတ်လောက်တာတွေလည်းတိတိတသားများလာတယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ကချင်ပြည်နယ်မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုနောက်ဆက်တွဲအနေနဲ့စံချိန်တင်ရေကြီးတာမြေပြူရာတွေလည်းမကြာခဏကျုံနေရပါတယ်။ဇွန်လလဆန်းပိုင်းကကချင်ပြည်နယ်မှာစံချိန်တင်ရေကြီးလာတာဟာတဘာဝတည်ရန်ဇာတာတွေကိုစီးကပ်မဲ့တူးဖော်မှုတွေကြောင့်လည်းဖြစ်နိုင်တယ်လို့ဒေသခံတွေကဝေဖန်ကြပါတယ်။ဒီချင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ရဖို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းနဲ့ကချင်ပြည်နယ်ပြောခွင့်ရသူပြည်နယ်လူမှုရေးဝန်ကြီးဦးမိုးမင်းသိန်းတို့ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဂွားမြူနယ်ကနေ AR တိုင်းစီစစ်ပေးတိမ်းရှောင်လာသူတွေကိုစစ်ကောင်စီစစ်ဆေးဂိတ်တွေကဂွားမြူနယ်ဘက်ကတပ်ဆိုင်ရာရက်ကွက်အုပ်ချုပ်ရေးမှုတွေရဲ့ခရီးသွားလာခွင့်နဲ့နေထိုင်ကြောင်းထောက်ခံစာမပါရင်ပေးမဝင်တာမြို့နယ်အာဏာပိုင်တွေကအဲဇင်းစစ်ဆေးတာတွေတင်းကျပ်လာတဲ့အပြင်အဝင်ထွက်ဂိတ်တွေကိုပါဖျက်ဆီးခွင့်ပေးလိုက်ပါတယ်စစ်ဘေးဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုမဆန်းမောင်ကတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကွာမြို့နယ်ကကျင်းတလီမြို့မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ဩဂုတ်လ12ရက်နေ့ကစပြီးတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံအများစုကနယ်နယ်မချင်းထိစပ်နေတဲ့ AR တိုင်းကိုထွက်ပြေးခိုလုံနေကြပါတယ်စစ်ဘေးရှောင်လာသူတွေပြောပြချက်အရလူရည်4000ကျော်ရှိတဲ့ကွာမြို့နယ်ကဒေသခံ3ပုံ2ပုံဟာ AR တိုင်းကိုထွက်ပြေးလာကြတာဖြစ်ပါတယ် AR တိုင်းအဝင်စစ်ဆေးဂိတ်တွေကရခိုင်ပြည်နယ်ကနေစစ်ပေးရှောင်လာသူတွေကိုဝင်ခွင့်မပေးတာကြောင့်တစ်ထုတ်တဲ့တောလမ်းကနေလာရသူတွေရှိတယ်လို့လုံကြုံရေးအရာအမည်ဖော်လို့တဲ့တာပေါင်းမြို့ခံတဦးကပြောပါတယ
်တာပေါင်းကိုရောက်လာတဲ့စစ်ပေးရှောင်တွေကလမ်းကြောင်းတွေပိတ်ထားတဲ့အတွက်သူတို့ကတောလမ်းကနေခိုးဖွက်ပြီးလာတာလမ်းမှာလည်းထမင်းတွေငတ်လာတယ်ခုံကြောင်းလာတာ9ရက်လောက်လာတယ်တန်းယူယူကနေလာလို့မရဘူ
းကျင်းတလီမြို့ကနေ AR တိုင်းငတိုင်းကျောင်းမြို့ကိုလာတဲ့အခါမိုင်50ဝန်းကျင်သာဝေးသလိုကွာမြို့နဲ့ငတိုင်းကျောင်းမြို့ကလည်းမိုင်80ဝန်းကျင်သာဝေးတာကြောင့်ရခိုင်ပြည်နယ်ကစစ်ပေးဒုက္ခသည်တွေရကွာမြို့နဲ့ငတိုင်းကျောင်းလမ်းအတိုင်းထွက်ပြေးလာကြတာလို့ဒေသခံတွေကပြောပါတယ်။နေရစွန့်ခွာလာသူအများစုကတော့ AR တိုင်းကငတိုင်းကျောင်း၊ရေကြီး၊ကွင်းကောက်၊ကြုံပြော၊ကြံကင်း၊မြန်အောင်နဲ့တာပေါင်းမျိုးတွေစီအများဆုံးခိုလုံလာကြတာဖြစ်ပါတယ်။တန်ရွယ်မျိုးမှာတိုက်ပွဲတွေဆက်ဖြစ်တဲ့ April ကလေးကချိန်တလီမျိုးကဒေသခံအများစုနေရစွန့်ခွာလာကြသလိုဩဂုတ်လဒုတိယအပတ်လောက်ကချိန်တလီမျိုးမှာတိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့အခါဂွားမျိုးကဒေသခံတွေပါAR တိုင်းကိုစစ်ပေးတင်းရှောင်လာကြတာလို့ဒုက္ခသည်တွေကပြောပါတယ်။ဂွားမြို့နယ်ကလူရေ3ပုံ2ပုံလောက် AR တိုင်းကိုခိုလုံလာကြလာကြောင်း AR တိုင်းနဲ့မြို့နယ်တွေမှာအိမ်ငှားကဆေးတွေမြင့်တက်နေပါတယ်။အရင်ကတစ်လကို7သိန်းပေးရတဲ့အိမ်တွေဟာအခုဆိုရင်6သိန်းလောက်အထိပေးနေရသလိုစားဝတ်နေရေးပါခက်ခဲနေတယ်လို့ဂွားမြို့နယ်ကနေငတိုင်းကျောင်းမြို့ကိုစစ်ပေးရှောင်လာသူတဦးကပြောပါတယ်။
အမှန်နဲ့တောင်းပုံနှစ်ပုံလောက်ပေါ့နော်အဲ့လောက်ကစစ်ပေးရှောင်နေမှာပါတယ်မြို့နယ်ထဲမှာတောင်းပုံတစ်ကောင်လောက်ကြံခဲ့တယ်စားရည်လောက်ရတော့ဒီအရောက်ထဲမှာလည်းစံကတော့ဈေးနဲ့ရော့ပြီးတော့ကျန်တဲ့ခုံဈေးတော့ကဒီမှာလည်းအကြီးကြီးကြတာပေါ့ခုလောကျတော့ဖက်ထက်ရတော့ဘုံကကျုံကြမှာပဲလေ
ကွာနဲ့ငတိုင်းချောင်းလမ်းကိုဩဂုတ်လ26ရက်နေ့ကစပြီးဖျက်တမ်းခွင့်ပိတ်လိုက်တာကြောင့်စစ်ပေးရှောင်တွေထွက်လာဖို့ခက်ခဲသွားပြီလို့လုံကြုံရေးအရာအမည်ဖော်လို့တဲ့ငတိုင်းချောင်းမြို့ကန်တဦးကပြောပါတယ်ကျုံပြော်မြို့မှာတော့အာနာပိုင်တွေကဧည့်စင်းစစ်ဆေးတာတွေခက်စစ်စိတ်လုံနေသလိုအဲစင်းမတိုင်ထားရင်ရက်ွက်ရုံးတွေကိုခေါ်ယူစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစပြီး AR တိုင်းကရခိုင်ရိုးမနဲ့နီးတဲ့တာပေါင်းရေကြီးကြံကင်းနဲ့မြန်အောင်မြို့နယ်တွေမှာစစ်ကောင်စီတပ်တွေကရိုးမနဲ့နီးတဲ့ကျေးရွာတွေကိုစစ်ကြောင်းထိုးတာကင်းမဝတ်တာစစ်ဆေးဂိတ်တွေတိုးမြင့်ချထားတာအပြင်မြို့အဝင်ထွက်တွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးနေတာပဲဖြစ်ပါတယ်ရှင်။
RFA ရဲ့ညာဘက်အစီအစဉ်လေးဒီမှာပဲရန်နာပြစေကြည့်ရှုနားဆင်ကြသူအားလုံးစမ်းမရွှင်လန်းကြပါစေခင်ဗျာ